တရုတ်နိုင်ငံမှာကွန်မြူနတီအဖွဲ့ဝင်တယောက်ကိုဒီစုံစမ်းစစ်ဆေးသူတွေကအကြမ်းလိုက်စားပါတယ်လို့ဝန်ခံပြောကြအောင်လို့ရေထဲမှာနှစ်ထိုင်းနဲ့သေဆုံးသွားတယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။ဝမ်ဂျိုအဆက်မှုလုပ်ငန်းရင်းနှီးမြှုပ်နှံမှုအဖွဲ့ကအင်ဂျင်နီယာယူချီယီသေဆုံးသွားမှုကြောင့်တမင်ထိခိုက်အနာတရားဖြစ်အောင်လုပ်မှုနဲ့ဒီကွန်မြူနတီပါတီအကြမ်းလိုက်စားမှုဆိုင်ရာစုံစမ်းစစ်ဆေးရေးမှု6ရောက်မကြခင်မှာတရားရင်ဆိုင်ရမယ်လို့အစိုးရပိုင်းမီဒီယာတွေကပြောပါတယ်။မြေရအယောင်းွယ်တခုမှာဒီပြစ်မှုကျူးလွန်ထားတယ်ဆိုတဲ့မတင်ကာမှုအတွက်ဝန်ခံဖို့အသက်42နှစ်အရွယ်ယူချီယီကိုဧပြီလတုန်းကလည်းဒီရေခဲရေထဲမှာအချိန်ချင်းကောင်းနှစ်ပြီးတော့ရင်မွှန်းအောင်လုပ်ခဲ့တယ်လို့တာဝန်ရှိသူတွေကယုံကြည်နေပါတယ်။အခုတစ်ခေါက်မှာတော့ဆေးရုံရောက်ပြီးမကြခင်မှာပဲသေဆုံးသွားခဲ့တာပါ။အစပိုင်းမှာမတော်တဆမှုကြောင့်သေဆုံးတယ်လို့သတ်မှတ်ခဲ့ပေမဲ့ရင်ခွဲစမ်းသပ်ချက်တွေအရာအသက်ရှူမွန်းချက်ပြီးတော့သေဆုံးခဲ့တာလို့နောက်ပိုင်းမှာသိရှိခဲ့ပါတယ်။တကောလုံးဒဏ်ရာတန်ချက်တွေပြည့်နေတဲ့ယူချီရဲ့အလောင်းပုံတွေကိုလည်းသူ့ရဲ့ဆွေမျိုးတွေကအွန်လိုင်းပေါ်မှာပြသခဲ့ပါတယ်။ဇနီးဖြစ်သူဝူချင်းကလည်း38ရက်ကြာသူ့ရဲ့ခင်မွန်းထိမ့်သိမ်းထားရခံထားရစဉ်ကာလမှာပဲကိုယ်အလေးချိန်တိတိတသားကြာသွားတယ်လို့အစိုးရပိုင်းသတင်းမီဒီယာတွေကိုပြောပါတယ်။တရုတ်နိုင်ငံမှာသမ္မတရှီဂျင်ပင်ပြီးခဲ့တဲ့နှစ်ကအာဏာရလာပြီးတဲ့နောက်မှာအဂတိလိုက်စားမှုတွေဟာတရုတ်ကွန်မြူနတီပါတီရဲ့ဩဇာကိုချိမ့်ချောက်နေတယ်လို့သတိပေးပြီးတော့လူအများစိတ်ဝင်စားတဲ့ဒီအဂတိလိုက်စားမှုတိုက်ဖျက်ရေးစီမံချက်ကိုစတင်ခဲ့တာဖြစ်ပါတယ်။အဆင့်မြင့်အရာရှိကြီးတွေရောအောက်ခြေအဆင့်တာဝန်ရှိသူတွေကြားမှာပါအဂတိလိုက်စားမှုကိုတိုက်ဖျက်သွားမယ်လို့သမ္မတရှီဂျင်ပင်ကကတိပြုထားပါတယ်ရှင်။